မြန်မာနိုင်ငံမှာစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးတစ်ခုကို Rider သတင်းဌာနကဖေဖော်ဝါရီလ10ရက်နေ့ဆိုရင်ထုတ်ပြန်လိုက်ပါတယ်။ဒီအင်္ဂါစာမျက်နှာပေါ်မှာတန်းစီပြီးလက်ပြန်ကြိုးတုပ်ထားတဲ့လူဝင်သားမျိုးသား10ဦးဒူးထောက်ထိုင်နေတဲ့ပုံနဲ့သူတို့ရဲ့ညာဘက်နောက်မှာတနက်ကင်ထားသူတို့နောက်တဲ့မှာတနက်လွယ်ထားသူတို့ရဲ့ပုံတွေပြထားပါတယ်။ပုံစံမှာတော့ဒီတပ်ပုံဟာလူဝင်သားမျိုးသား10ဦးအသက်ခံထားရတဲ့နေ့ကရိုက်ကူးထားခြင်းဖြစ်တဲ့ကြောင်းတနက်ကင်ရဲရာရှိဦးအောင်မင်းကအဲ့ဒီလူတွေနောက်မှာမတ်တက်ရက်ပြီးစောင့်ကြနေကြောင်းဒီတပ်ပုံကိုဗုဒ္ဓဘာသာဝင်ကြီးရွာလူကြီးတူစီကကြားတာဖြစ်ပြီးမျက်မြင်သက်သေတွေကမှန်ကန်တယ်လို့ထောက်ခံပေးခဲ့ကြောင်းရေးထားပါတယ်။ဒီအစီအစဉ်ကစားဖို့ရည်သူတွေဖြစ်အစိုးရပြည်ဝတ်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဆူခံနေရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နာမည်တွေကိုနိုင်ငံသားသတင်းတော်ပြဖြစ်တဲ့ဆိုင်မွန်လူးဝစ်နဲ့အန်တိုနီစလုတ်ဂေါစကီတို့ရဲ့အနီးတွင်နဲ့အတူဖော်ပြထားပါတယ်။ဒီအစီအစဉ်ကဟာရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာမှာလူဝင်များမျိုးသား10ဦးတပ်ဖြတ်ခံရတဲ့ကိစ္စကို Writers ကစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီအစဉ်ကပါ။အင်းတင်ကျေးရွာမှာမြေမြုပ်ထားတဲ့လူတွေအလောင်းတွေကိုတွေ့ရှိတဲ့အတွက်တူးဖော်ပြီးစစ်ဘက်ကတရားစုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတော့ဒီဖြစ်ရမှာလူမျိုးရေးတပ်ဖွဲ့တွေနဲ့အရတားတွေပါဝင်ကျူးလွန်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကိုဝါလုံးနဲ့ကိုတော်စိုးဦးတို့ကတော့အဲ့ဒီအဖြစ်အပျက်နဲ့ဆက်ဆက်ပြီးသတင်းစာယူဖို့ကြိုးစားနေတဲ့ဖန်စီတရားဆွဆူခံထားရတာဖြစ်ပါတယ်။